လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုဆက်လက်လောင်းအမည်စင်းတွေထွက်ပေါ်လာချိန်မှာအလုံတမလက်တမအကျိုးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရှင်ပြိုင်မဲ့သူတွေလည်းပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။နိုဝင်ဘာ6ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံတမလက်တမကိုစားပြုအသင်းအဖွဲ့နောက်ခံတဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့သူ12ယောက်ထက်မနည်းရှိပါတယ်။ဒီကိုယ်စားလှယ်တွေကတော့အလုံတမလက်တမဦးစားပေးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်ကြမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့နယူးမြန်မာဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးမတ်မြနန္ဒာသင်ကတော့သက်ဆိုင်ရာကိစ္စရပ်တစ်ခုခုကိုအလေးထားဆောင်ရွက်ဖို့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာရှင်ပြိုင်မှုကြိုးစားလေးရှိတယ်လို့ပြောပါတယ
်။2020အနေနဲ့ကတော့ဒီမှာပြစ်တဲ့လောက်ကတော့ဒီတတိပုဂ္ဂလအနေနဲ့တဲ့နေရာမှာအလုပ်သမားကနေပြောဆိုင်တာလည်းရှိတယ်လို့ဒီလေသမားကိုသာပြုနေတယ်ပေါ့။ဥပမာဒီ Max စုနေလို့ဝင်တဲ့လူတွေကသူကတော့ဒီလေသမားအုပ်စုတွေကိုပေးဆိုနေတယ်လည်းရှိတယ်ပေါ့နော်။အဲဒီအလုပ်သမားပဲဖြစ်ဖြစ်လေသမားဖြစ်ဖြစ်ကျွန်တော်ကလွတ်တော်ထဲမှာဝင်ဆိုင်လို့အနိုင်ရမယ်ဆိုလို့ရှိရင်တို့ရဲ့ issue ပေါ့မှာလေသမားဆိုတဲ့လေသမားရဲ့ issue အလုပ်သမားဆိုတဲ့အလုပ်သမားရဲ့ issue တွေနဲ့ပတ်သက်ပြီးတော့ဥပဒေကြီးဥပဒေကြီးကိုပြင်ဆင်နိုင်တယ်ဆိုပြီးတော့အဲဒီညှို့နှိမ့်နိုင်တယ်လည်းဖြစ်နိုင်တယ်ပေါ့နော်။အဲဒါကြောင့်မို့လို့ပဲဒီလိုတတိပုဂ္ဂလရဲ့အနေနဲ့ဝင်ဆိုင်ကြတယ်လို့ကျွန်မထင်တယ်လေ။
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရကြမယ်အလုပ်သမားလေသမားတွေကသူတို့အတွက်အလုပ်အကျိုးပြုနိုင်မယ်ကိုယ်စားလှယ်တွေကိုရွေးချယ်ရဖို့မျှော်လင့်နေချိန်မှာပဲအလုပ်သမားလေသမားအရေးလှုပ်ရှားသူတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေထွက်ပေါ်လာတာပါအလုပ်သမားရေးလှုပ်ရှားသူဦးသက်နှင်းအောင်ကတော့အစိုးရနဲ့လွှတ်တော်မှာအလုပ်သမားရေးရာပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မယ့်သူတွေပါဝင်လာဖို့အလုပ်သမားတွေကမျှော်လင့်နေရလို့ပြောပါတယ
်ဟုတ်တယ်လားမယ့်အစိုးရဒီအလုပ်သမားရေးရာကိစ္စရဲ့နေရာနဲ့ဆက်လင်းပြီးတော့မှအယူအဆရှိတော့အစိုးရမျိုးကိုတော့အလုပ်သမားတွေကမျှော်လင့်မှာဖြစ်ပါတယ်။အလုပ်သမားတွေကအခန်းကဏ္ဍကလည်းသိက္ခာမှာရှိတယ်ဆိုတော့ကျွန်တော်တို့ကမိသားစုမရဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အလုပ်ရှင်အလုပ်သမားဆက်ဆံရေးမတူညီမှုရှင်ရဲ့နိုင်ငံရဲ့အင်တာဆိုတာလို့ relation ကိုကြည့်လိုက်သိနိုင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံထုတ်လုပ်မှုတန်ဖိုးတွေမြန်မာနေမှာပဲနိုင်ငံရဲ့ပြသရတာမြန်မာပဲအနေအထားဖြစ်ပါတယ်။
မြန်မာနိုင်ငံကလူများစုကြီးလက်နေလေသမားလူရန်စားတွေကြားမှာလဲတောင်သူတွေအတွက်လှုပ်ကြွေးပြုနိုင်မယ့်ကိုယ်စားလှယ်လောင်းတွေကိုမဲပေးခွင့်ရရေးမျှော်လင့်နေသူတွေရှိပါတယ်။အထူးသဖြင့်အစိုးရအဆက်ဆက်တောင်သူတွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတာတွေကိုကာဝယ်ပေးမဲ့သူမျိုးတွေကိုရွေးချယ်ခွင့်ရခြင်းတယ်လို့တာယာဝတီခိုင်အင်းပုံညာရွာကလေသမားဦးတန်းထွန်းကပြောပါတယ
်။အဲဆွေးရမယ်ဆိုတော့ကျွန်တော်တောင်သူတွေကဘယ်တော့မှအခွင့်အရေးမရခဲ့ဘူးကနော်။အခုရွေးကောက်ပွဲမှာကျွန်တော်တောင်သူတွေတမားတကယ်အကျိုးပြုမဲ့ပို့ဖို့တော်တော့ကျွန်တော်တို့လူချင်းသားပေါ့ကနော်ဒီအားအားလို့သူတို့ကအောက်ရှင်ကိုရှင်းမကြည့်တော့သူကအပေါ်မှာပဲသူကအထိုင်ရှားပြီးအပေါ်မှာအလုပ်လုပ်တဲ့အခါကျတော့အောက်ရှင်ရှင်းမကြည့်တော့အောက်ရှင်ရဲ့ဒုက္ခသူတို့မသိဘူးပေါ့
2014တကောင်စင်းရင်အတိုင်းဆိုရင်မြန်မာလူကြီး53တန်းကျော်မှာအလုပ်ရှိသူလူကြီးက27.8%တန်းရှိပြီးစိုက်ပျိုးရေးတန်းကားနဲ့အခြေခံအလုပ်တွေမှာလုပ်ကိုင်နေသူတွေကအများဆုံးဖြစ်ပါတယ်အစိုးရသက်တမ်းအသစ်တစ်ခုမှာလက်လွတ်လပ်စားအလုပ်သမားတွေရဲ့ဘဝပိုကောင်းလာဖို့မျှော်လင့်ကြောင်းအခြေခံလုပ်သားတဦးဖြစ်တဲ့ကိုညီညီကပြောပါတယ
်ဟိုအပေးရောမပွဲကြပဲဒီနေ့ဒီလူသားစုတကြီးကြီးအုပ်ချုပ်တဲ့အတွက်မျိုးပဲပြောချင်တာပဲအဲ့ဒါတိုင်းကြီးမှာရှိတဲ့အခြေခံလူသားတွေအလုပ်သမားတွေကဝန်ထမ်းပေါင်းလို့ပြင်ပြင်နဲ့စူရမှုပဲအခြေခံလူသားတွေဒီလက်ခံလာပြီးအောက်ကိုအရင်လေးကြပါတိုင်းကြီးလေးကအဲ့တော့ပြင့်ပြင်းနဲ့စူရမှုတွေကျွန်တော်ပြောလို့
နိုဝင်ဘာ6ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း98ပါတီဝင်ရောက်ရှင်ပြိုင်မှုရည်မှန်းထားကြတာပါ။ပါဝင်ရှင်ပြိုင်မဲ့ပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့ရွေးချယ်ခံမဲ့သူတွေရဲ့အမည်စာရင်းကိုရှင်းလဩဂုတ်လ9ရက်မှာနောက်ဆုံးထားပြီးပြောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။